2010ပြည်နှစ်ဖေဖော်ဝါရီလ4ရက်နေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမယ်ငွှန်ပြောဖို့အောက်လွှတ်တော်ဥက္ကဋ္ဌအနန်စီဘလူးစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ဂျီနီယာကတောက်ကြနေမှာပြောပါတယ်။လွှတ်တော်နှစ်ရက်ပေါင်းကွန်ဂရက်တွင်2010ပြည်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမယ်ငွှန်ပြောကြရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စဘလူးစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အော်လူဒေါ်ဂူထာရဲ့ဖိတ်ကြားချက်ကိုသမ္မတထရမ့်ကလက်ခံထားပြီလို့အင်ဂျီနီယာပြောခွင့်ရဟိုဂန်ဂစ်လီကပြောပါရယ်သမ္မတထရမ့်ကိုတရားစွဲဆိုမဲ့စွဲချက်တစ်ခုကိုပြီးခဲ့တဲ့ဗိုလ်ဒူးနေ့ကမဲခွဲအတည်ပြုခဲ့တဲ့အော်လူဒေါ်စီဝေးခမ်းမမှာပဲသမ္မတထရမ့်မင်ကွန်းပြောရမှာပါသမ္မတထရမ့်မင်ကွန်းပြောမဲ့အချိန်ဟာအထက်လွှတ်တော်မှာသူ့ကိုတရားစစ်ဆေးနေတဲ့အချိန်ဖြစ်နိုင်ပါတယ်2019ခုနှစ်နိုင်ငံတော်အခြေပြမင်ကွန်းပြောတဲ့အချိန်တုန်းကမစ္စဘလိုစီဟာလိုလာတဲ့ပို့ပြီးတော့ဟန်လုတ်လက်ခုပ်တီးပြီးသမ္မတကိုလောင်ခဲ့ပုံရပါတယ်အမတ်တွေအားလုံးလက်ခုပ်တီးကြတဲ့အချိန်မစ္စဘလူးစီကသမရဘက်ကိုသူ့လက်တွေဆန်တန်းပြီးနှုတ်ခမ်းကိုတင်းတင်းဆိတ်သမရကိုတက်တက်ကြည့်ပြီးတော့လက်ခုပ်တီးခဲ့တာပါအဲ့ဒီအချိန်ကလေးကစားလို့သူတို့နှစ်ယောက်ကြားဆက်ဆံရေးစပြီးအဆင်မပြေဖြစ်လာတာပါ